အမေရိကန်နိုင်ငံမြို့သားလုံခြုံရေးအကြံပေး Robert O'Brien ကတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်စီးရေးတိစောက်မှုတွေလုပ်နေတဲ့အပေါ်ရှုတ်ချလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ထေးသီးအစည်းအဝေးကျင်းပနေတော့မှာဒီနေ့လာနေ့ကဝေဖန်ချုပ်ရှားလိုက်တာပါ။သူကတရုတ်နိုင်ငံဟာချိန်ချောက်တဲ့နီလန်းတွေကိုကျင့်သုံးပြီး American Dollar 1.5 trillion တန်ဖိုးရှိတဲ့ရင်းနှီးတဲ့သဘာဝတန်ငွေတွေပါဝင်တဲ့ကမ်းလှမ်းအရင်းမြစ်တွေ ASEAN နိုင်ငံတွေထုတ်လို့မရအောင်ဟန်တားဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ဒီနီလန်းဟာပြည်ပဆိုင်ရာဥပဒေတရားမျှတမှုနဲ့စည်းမျဉ်းစည်းကမ်းတွေနဲ့ဆန့်ကျင်ဘက်ဖြစ်နေကြောင်းဒီဒေသကနိုင်ငံတွေဟာအားကြီးသူသာမှန်တယ်ဆိုတဲ့ theory ကိုအခြေခံတဲ့အင်အားကြီးနိုင်ငံစိုးမိုးတဲ့ empire lessness နိုင်ငံစနစ်ကိုစိတ်ဝင်စားမှုမရှိတော့ကြောင်းပြောပါရယ်။ American လုံခြုံရေးအကြံပေးရဲ့ပြောကြားချက်ကိုတရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီး Lee Yong Chang ကဒေတာတွင်းနယ်မြေအကျဉ်းပွားမှုတွေအငင်းပွားမှုတွေကိုဖြေရှင်းဖို့စစ်ဆက်ဆွေးနွေးနေတာကိုဒေတာပြင်ပကအင်အားကြီးနိုင်ငံတွေရဲ့ဆက်ဖွဲ့မှုလို့တုံ့ပြန်ပြောဆိုခဲ့ပါရယ်။ Lee Yong Chang ကတရုတ်စကပုံတစ်ခုလိုပဲတစ်ပင်တွေငြိမ်သက်ဖို့ဆန္ဒရှိနေချိန်မှာ Lee Yu ကတူတိုက်ခိုက်နေတယ်လို့တုံ့ပြန်ခဲ့ပါရယ်။ဒေတာပြင်ပကတချို့နိုင်ငံတွေဟာတောင်တရုတ်ပင်လယ်ထဲရေပြင်းညင်သက်နေတာကိုမကြည့်ရလို့ဒီအထိလာပြီးလှိုင်းလေထအောင်လုပ်နေတယ်လို့လည်းဆိုပါရယ်။ American နဲ့တရုတ်နှစ်နိုင်ငံကြားဒီလိုနှစ်ဖက်အငင်းပွားပွဲရစကားတွေအပြန်အလှန်တုံ့ပြန်ပြုံပြန်ပြောဆိုနေကြပေမဲ့လည်း American မြို့သားလုံခြုံရေးအကြံပေး O'Brien ဟာတရုတ်ဝန်ကြီးချုပ် Lee Ka-shin နဲ့ထိပ်သီးဆွေးနွေးပွဲပြင်ပဆွေးနွေးမှုအဖြစ်နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါရယ်ခင်ဗျ။